ယူကရိန်းနိုင်ငံနဲ့ဆက်နားမှာရုရှားတပ်တွေရှိနေသေးတဲ့ဂျိုလူတပ်ပုံတွေကိုအမေရိကန်နိုင်ငံသားရေးဌာနကအင်္ဂါနေ့ကထုတ်ပြန်လိုက်ပါတယ်။တပ်ရင်းဟာအမြောက်အများချထားတာကိုပြန်ရုပ်သိမ်းခဲ့ပါတယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲရုရှားအစိုးရကအာမခံထားပြီးတဲ့နောက်မှာအခုလိုမျိုးရုရှားတပ်တွေဆက်ရှိနေတဲ့ပုံတွေကိုထုတ်ပြန်လိုက်တာပါ။မေလ9ရက်နေ့တုန်းကဒီစီးပွားပြစ်သုံးဂျိုလူကနေရိုက်ကူးထားတဲ့ပုံတွေကိုနေတိုးတပ်ဖွဲ့ရဲ့ Twitter အကောင့်ပေါ်မှာလည်းဖော်ပြခဲ့ပါတယ်။ယူကရိန်းရဲ့နယ်စပ်မြို့ဖြစ်တဲ့ဘယ်ဂိုရက်မြို့မှာရဟတ်ယာဉ်တွေရပ်ထားတဲ့ပုံတွေကိုမြင်ရပါတယ်။တခါမာရီယိုပိုမြို့နားကနယ်စပ်ဖက်မှာတနင်္ဂနွေနေ့တုန်းကရိုက်ထားတဲ့ပုံတွေမှာတော့အမေရိကန်တာဝန်ရှိသူတွေရဲ့အပြောအရရုရှားတန်ချက်ကကားတွေကိုမြင်ရပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကလည်းယူကရိန်းနိုင်ငံအရှေ့ပိုင်းမှာဒီယူကရိန်းတန်ချက်ကစစ်ကြောင်းကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကခြုံခိုတိုက်ခိုက်ခဲ့လို့စစ်သား9ယောက်သေဆုံးပြီးတော့နောက်ထပ်9ယောက်ဒဏ်ရာရသွားပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပြဿနာကိုညှိနှိုင်းအဖြစ်ရှာရေးတိုက်တွန်းဖို့ဂျာမနီနိုင်ငံသားရေးဝန်ကြီးယူကရိန်းနိုင်ငံကိုရောက်ရှိလာတဲ့နေ့မှာပဲအခုလိုမျိုးတိုက်ခိုက်မှုဖြစ်ပွားတာပါ။အစိုးရအစီအစဉ်နဲ့အခုသတင်းပတ်တဲ့ယူကရိန်းတိုင်းနိုင်ငံလုံးကနိုင်ငံရေးသမားတွေလူမှုအခြေပြုအဖွဲ့အစည်းတွေပါတဲ့မျက်နှာစုံကြီးဆွေးနွေးပွဲကနေမေ25ရက်ရွေးကောက်ပွဲမတိုင်ခင်မှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေလက်နက်စွန့်ဖို့အတွက်အထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းKF မြို့တော်ကိုရောက်ရှိလာပြီးတဲ့နောက်မှာပဲဂျာမနီနိုင်ငံသားရေးဝန်ကြီးဖန်ဖာတာစတိုင်းမိုင်ယာကပြောကြားခဲ့ပါတယ်။မေလ25ရက်နေ့ကျင်းပမဲ့ယူကရိန်းမှာဒီသမ္မတနဲ့မြို့တော်ဝင်ရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားပါတယ်။ဒီရွေးကောက်ပွဲဟာဒီယူကရိန်းနိုင်ငံအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ Washington DC မှာအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကလည်းအီတလီနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်မှာပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်။